စဘာတင်းရီ9000နဲ့အထက်တူလောင်ထားတဲ့သူအားလုံး9000စည်းင်းကိုတင်ပြပေးရမယ်လို့မြန်မာနိုင်ငံဆန်လုံငန်းရှင်များအသင်းကမနေ့ဗုဒ္ဓဖူးနေ့တုန်းကတတိပေးလိုက်ပါတယ်အခုနှစ်စဘာအထွက်ကပြီးခဲ့တဲ့နှစ်လိုမျိုးနဲနိုင်တဲ့အတွက်လယ်သမားတွေ၊ကုန်တယ်တွေ၊ပို့ကုန်လုပ်ငန်းရှင်တွေနောက်ပြီးတော့ဝေးလံခေါင်ဖျားတဲ့နေရာတွေကဒေသခံပြည်သူတွေအားလုံးစားနပ်ရိက္ခာဖူလုံနိုင်ရေးအတွက်ကိုစိုးရိမ်စွာပြုလာနေပါပြီ။စံတဲ့စဘာကိုအများအပြားဝယ်ယူစုဆောင်မှုတွေရှိတာကြောင့်လည်းစံစည်းကပြည်တွင်းမှာဆက်ပြီးတော့တက်လာနေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ပြောပြပေးပါရှင်။
စံစဘာတူလောင်မှုအခြေအနေကိုသိရဖို့အတွက်နေပြည်တော်ရန်ကုန်အေယာဝတီတိုင်းနဲ့မန္တလေးတိုင်းမှာစည်ရင်းကောက်ယူတာကိုကနဦးလှုပ်ဆောင်သွားမယ်လို့မနေ့ဇွန်လ21ရက်ရက်စွဲနဲ့စံစဘာအသင်းချုပ်ကထုတ်ပြန်ပါတယ်။စဘာတင်းရီ9000အထက်ဒါမှမဟုတ်စံတန်ချိန်90အထက်တူလောင်ထားသူတွေအားလုံးအခုဇွန်လ26ရက်နောက်ဆုံးထားပြီးစည်ရင်းတင်ပြပေးရမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တူလောင်ယုံတွေမှာကွင်းစင်းစစ်ဆေးအတည်ပြုတာကိုအစိုးရပုဂ္ဂလိကပူပေါင်းစီစစ်သွားမယ်လို့လည်းပြောပါတယ်။အခုစည်ရင်းကောက်ယူနေတာဟာအချက်လက်စုဆောင်းမှုတဲ့ဒီအပေါ်မှာအကျိုးအမြတ်အသာစီးရဖို့ရည်ရချက်တွေပါနေမလားဆိုတာတောင်းသူလယ်သမားတွေကတန်တရားရှိနေကြပါတယ်။ပြည်တွင်းမှာဘလောက်တူလောင်ထားတယ်ဆန်လက်ကြံဘလောက်ရှိနိုင်တယ်ဆိုတဲ့အချက်လက်ကိုသိရနိုင်ဖို့ဆန်လုံငန်းရှင်တွေပို့ကုန်သမားတွေကပြီးခဲ့တဲ့၄-၅လကတည်းကကြိုးပမ်းနေကြတာပါ။ရခိုင်ပြည်လုံးဆိုင်ရာတောင်းသူလယ်သမားတမကဥက္ကဋ္ဌဦးကျော်ဇန်ကသူ့အမြင်ကိုအခုလိုပြောပြပါတယ
်။စီးတဲ့လူကတော့သူတို့ကောက်တာတော့ထောက်တယ်။အဲကောက်တဲ့အနေအထားဆိုတာလို့သိချင်တယ်။ဒါမှမဟုတ်အဲကောက်တဲ့စီးတဲ့ကိုကျွန်တော်တို့သတိပြုချက်အချင်းချင်းရှိရှိနဲ့ကျွန်တော်တို့အမှန်တကယ်အတုံးချမလာဘူး။အဲ့ဒါကတံပြားဖြစ်တယ်လို့ကျွန်တော်တွေ့တယ်။သူရတဲ့ကဒီတောင်သူတွေကိုအတုံးပြုနေဖို့အတွက်အချက်လက်ကိုအခြေခံပြီးတော့ကျွန်တော်တို့သတိပြုချက်အချင်းချင်းတို့လေးဆိုရဲဆိုတာကတော့ကျွန်တော်အမှန်ပဲ။အတက်မှာကျွန်တော်တို့ဒီအဲတီးပွားရေးတမားတွေလို့ပြောလို့ရတယ်ပေါ့နော်။အဲ့ဒီလေကလေအဲ့ဒီအချက်လက်ကိုတင်ပြပြီးသမှသူတို့ဘာလို့ဖြစ်နေကြလဲအနေအထားပေါ်မှာသူတို့ကကားလို့ရပါဘူး။ဆိုတော့ကျွန်တော်ဖြစ်နေကြအဓိကတော့ကျွန်တော်ကတောင်သူဖက်ကပြည်ရင်ဒီအချက်လက်တွေဒီကိန်းလေးတွေကတကယ်လက်တွေ့ကျွန်တော်တောင်သူတွေကိုတခုခါချင်းချင်းချင်းအဆင်ချတာကိုတော့ကျွန်တော်တို့မသိရသေးဘူး။အဲ့ဒါကတော့အဆန်ပဲ
။စစ်ကောင်စီဘက်ကလက်သမားတွေအတွက်စိုက်ပျိုးစရိတ်ချင်းငွေထောက်ပံ့ပေးမယ်လို့ပြောပါတယ်။ဒါပေမဲ့မြဝကျုံပေါ်နဲ့ရခိုင်အပါအဝင်တခြားနေရာတွေမှာမုန်တိုင်းကြောင့်နေအိမ်ပျက်စီးဆုံးရှုံးတာကျွဲနွားတေဆုံးတာတွေကိုထက်တွေ့ရလိမ့်မယ်လို့သူကပြောပါတယ်။ဒါကြောင့်စိုက်ဖို့အရင်အနည်းရှိရင်တောင်မှလုပ်ငန်းခွင်ဝင်ဖို့ခက်ခဲလဲအောင်မယ်လို့လည်းဦးကျော်ဆန်းကပြောပါတယ
်။ဆိုတော့ဟုတ်ပြီ။ယင်းဒီမတ်တင်တွေကိုရှာကျင်ပြီးရရင်တောင်မှအခုဆိုရင်ကျွန်တော်တို့ဒီမျိုးစဘာပေါ့မျိုးစဘာအခက်ကြီးတော်တော်လေးကိုရှိနေတာအဲ့ဒီလိုတန်ကြရ။မျိုးစဘာမရှိတော့ဘူး။မရှိတော့ဖြစ်တော့ဘူးပေါ့နော်။ဟောမျိုးစဘာမျိုးစဘာပြီးရင်အဲ့ဒီမျိုးစဘာရရင်တောင်မှကျွန်တော်အစီအပေါ်ဟိုမြေစီတိုင်းကိုကြာတစ်ထင်းကြော်နေကြီးကကျွန်တော်တို့ဟိုဆိုတော့အရင်နှစ်တုန်းကကျွန်တော်ဆွေးဆန်ဆွေးစားပြီးတော့ကျွန်တော်တို့ဒီအဲဝေးနှံ့ရင်တောင်ဒီနှစ်မှာကအဲ့ဒီငခုကလေးကမရှိတဲ့ကြားစီအကုန်လုံးဟိုပြင်းသွားတော့ဗျာအကုန်လုံးပြင်းပါတော့တော်တော်ပါသွားတော့ဗျာအဲ့ဒီအရင်နှစ်ကလည်းတော်တော်လေးကိုကျွန်တော်အခက်ခဲကျွန်တော်လည်းကျွန်တော်မြင်နေတာရှိတယ
်အခုနှစ်မှာမောခါမွန်တိုင်းဝင်ရောက်သွားတဲ့နေရာတွေမှာစပားမဆိုင်နိုင်ကြသေးပါဘူးဒီအထက်မှာကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ WFP တို့ကိုအရင်ကတည်းကမိခိုနေရတဲ့ရခိုင်ပြည်နယ်ဘူးတီတောင်မောင်တော်လိုမြို့နယ်တွေလည်းပါနေပါတယ်စစ်ကောင်စီရဲ့ပိတ်ဆို့မှုတွေကြောင့်အခုနှစ်မှာလည်းစားနပ်ရိက္ခာဖူလုံမှုမရှိနိုင်ကြောင်းဘူးတီတောင်ကလယ်သမားတဦးက VOA ကိုပြောပါတယ
်ကျွန်တော်တို့ဆိုရင်မရှိတဲ့လယ်သမားတွေစကြဝဠာဒန်လေးရှိတယ်ဒီအခုမုံတိုင်းဒန်လေးရှိတယ်ဆိုတော့လေသမားတွေကအဲစပန်းစကြဝဠာရင်းလေသူတို့အဆုံးပေါ်တာလေးရှိတယ်ဆိုတော့အများစုကတော့ဟိုစကြဝဠာကတော့ဟိုလေးတယ်ပေါ့နော်အဲဆိုတော့ဒေသပင်ဝန်ကဘုံလုံးမရှိဘူးကျွန်တော်တို့ဘက်မှာကတော့ဒီ WFP တို့ဟို ICRC ဥရောပကထောက်ပံ့တဲ့ဟာနဲ့ပဲဆွဲအကူပြီးမှနေရတဲ့ဒေသမှာ
လေလုံနိုင်တဲ့အရွယ်တွေကလည်းရေကြီးရမျက်နှာကိုရွှေပြောင်းရင်းပြပကိုအလုံးရင်းနဲ့ထွက်ခွာနေကြပါတယ်။ဒါကလည်းလေမဆန့်နိုင်တဲ့အကြောင်းရင်းတွေကတစ်ခုဖြစ်လာတယ်လို့လေသမားတွေကပြောပါတယ်။အခုဆိုရင်မြို့ပေါ်မှာ24ပြည်ပါတဲ့စံကြောတအိတ်ကို3,300ကျပ်လောက်ရှိပြီးစံချမ်းဈေးလည်း3,000ကိုကတ်လာပါတယ်။စိုက်ပျိုးရေးအကြံပေးအဖွဲ့အစည်းတွေကတော့လာမယ့်နှစ်တွေမှာလည်းအယ်နီညိုရာသီဥတုခံစားရနိုင်တဲ့အခြေအနေကိုသတိပေးထားပါတယ်။ဒီရတဲ့ဥရုကြောင့်စပါးဆိုင်တဲ့နိုင်ငံအများစုမှာအထွတ်နှုံရော့ချနိုင်ပါတယ်။ဒါကြောင့်ဆိုရင်တကြီးဝယ်ယူမှုတူလောင်မှုတွေဖြစ်လာနိုင်ခြင်းရှိတာပါ။ပြပနိုင်ငံတွေကလည်းစံအများပြားဝယ်လာနိုင်တယ်လို့ခန့်မှန်းထားကြပါတယ်။အခုနှစ်ဇန်နဝါရီလတလထဲမှာတင်ကုမ္ပဏီ49ခုကပြပကိုစံနဲ့ဇကွဲတန်ချိန် 26,800 ကျော်ကိုတင်ပို့ထားတယ်လို့မြမစီးပွားကူတန်းဌာနကစီးရင်တွေမှာဖော်ပြထားပါတယ်။ အဲ့ဒီထက်မှာတရုတ်နဲ့ဘင်္ဂလားဒေ့ရှ်ကိုအများဆုံးရောင်းချခဲ့တာပါဒါကပြီးခဲ့တဲ့ဆယ်လအတွင်းအများဆုံးအဖြစ်နဲ့စံချိန်တင်ခဲ့တာပါမြန်မာနိုင်ငံအတွင်းမှာလက်နက်ကိုင်ပဋိပက္ခနဲ့အကြမ်းဖက်မှုတွေကြောင့်စစ်နယ်ရိခာပြတ်လတ်နိုင်ခြေရှိနေတာကိုကုလသမဂ္ဂစိုက်ပျိုးရေးနဲ့စစ်နယ်ရိခာအဖွဲ့ FAO ကအခုနှစ်မေလကုန်မှာသတိပေးထားပါတယ်ခင်ဗျာ